တ်နိုင်ငံတွေမှာများလေចောင်းသားတွေကိုစာတင်တာတော့မှ virtual reality နည်းပညာတွေသုံးပြီးတော့သင်နေကြတယ်ကိုသားညုံရေ
တဲဟုတ်ပါလားမဆုမြမကဘယ်နိုင်ငံမှာလဲဗျာ
ဒိမတ်နိုင်ငံမှာလေကိုပန်ဟေဂန်တက္ကသိုလ်မှာဒီ digital media ဘာသာရပ်တက်နေတဲ့ចောင်းသူចောင်းသားတွေကိုကွန်ပျူတာကဘာထဲမှာဒီ virtual reality နည်းပညာနဲ့ဖန်တီးမှုမျိုးစုံလုပ်နိုင်တယ်ဆိုတဲ့အကြောင်းလက်တွေ့သိနိုင်ဖို့အတွက် virtual reality headset တွေရောင်းတဲ့စိုင်းကြီးစီမှာတွားပြီးလေ့လာခိုင်းတာရှင
် virtual reality headset ကိုမျက်စိရှိမှတက်လိုက်တာနဲ့ဖန်တီးထားတဲ့ကွန်ပျူတာကဘာထဲကိုကရောက်သွားသလိုအမြင်အသိခံစားမှုမျိုးဖြစ်စီတာမလို့ virtual reality နည်းပညာဟာရှေ့ဆက်တိုးတက်နေမဲ့နည်းပညာတစ်ခုလို့နည်းပညာဆိုင်ရာလေ့လာသူတွေကပြောထားတာဆိုတော့ဒီနည်းပညာကိုသိအောင်တက်အောင်လုပ်တာကောင်းတာပေါ့ဗျနောက်တော့ဒီနည်းပညာကလည်းအခုမှစပြီးတော့လူကြိုက်များအရှင်ရနေတဲ့နည်းပညာမျိုးဆိုတော့များများလေ့လာနိုင်လေကောင်းလေပဲပေါ့
ပညာသင်တဲ့ဆိုတဲ့နေရာမှာလည်းဒီစာရီထဲမှာရှိနေတာကိုပဲဖတ်မှတ်ပြီးတော့လေ့လာတာထက်ကိုသင်ကြားနေတဲ့အကြောင်းအရာကိုကိုယ်တိုင်သိမြင်ခံစားနိုင်မယ်ဆိုလို့ရှိရင်ပို့ပြီးတော့ခေါင်းထဲဆွဲတယ်မလားအဲဒါကြောင့်ကိုပန်ဟေဂန်ကဒီကိုရာဆိုတဲ့ virtual reality ဆိုင်ကြီးမှာကျောင်းသူကျောင်းသားတွေလေ့လာနိုင်တဲ့အစီအစဉ်တွေကိုလုပ်ပေးထားတာပ
ါ When people need to learn something they need to have an experience so then the normal human way to learn stuff is to walk out somewhere have an experience with the senses and then
ဘုံမှာအရင်တော့လူသားတွေကကိုယ်တိုင်ကြုံတွေ့ခံစားရတဲ့အတွေ့အကြုံတွေကနေမှတ်သားကြတာပါဒီကနေ့ကဘာမှကြည့်ရင်လဲ Wikipedia ပေါ်မှာအချက်လက်တွေအားလုံးပေးထားကြတယ်ဒါပေမဲ့အဲ့ဒီအချက်လက်တွေကခေါင်းထဲမှတ်မှတ်သားသားရောက်သလားဆိုတော့မရောက်ပါဘူးအဲဒါကြောင့်ကိုယ်တိုင်သိမြင်နိုင်အပြန်အလှန်တုံ့ပြန်နိုင်တဲ့အတွေ့အကြုံမျိုးလူတွေကိုပေးဖို့လိုအပ်ပါတယ်။တရုတ်ကမဟာဒတိုင်းကြီးအကြောင်းမဖြစ်ဖြစ်အာကာသစခန်းအကြောင်းမဖြစ်ဖြစ်လေ့လာမှတ်သားနိုင်ဖို့ဆိုရင်ကိုယ်တိုင်မြင်တွေ့တုံ့ပြန်နိုင်ဖို့လိုပါတယ
်။ Virtual Reality Headset တွေကိုမျိုးစုံရောင်းတဲ့ဆိုင်တွေထဲမှာကမ္ဘာပထမဆုံးဆိုင်လို့ပြောလို့ရတဲ့ Cora ဆိုင်ကမန်နေဂျာ Modern Holic ပြောသွားခဲ့တာပါ။အ
ဲ့ဒီ Cora ဆိုတာက VR Headset တွေမျိုးစုံကိုရောင်းလာနေမဟုတ်ဘူးဗျ။VR နည်းပညာနဲ့ဆိုင်တဲ့ software တွေကိုလည်းတီထွင်ဖန်တီးနေတဲ့ company တခုလည်းဖြစ်တယ်။ VR game တွေလုပ်ငန်းသုံးနေမှာအများပြည်သူသုံးတဲ့ပညာရေးသုံး software တွေကိုပါတီထွင်ပေးနေတဲ့ company ကြီးမှဆင်းမြန်မော်ရဲ့
We work with artists in New York. We work with psychology. We work with the main city hospital here. We work with dementia. We work with the businesses to tell new way of telling
New York မှာရှိတဲ့အနုပညာရှင်တွေ၊စိတ်ပညာရှင်တွေ၊သတိမေယောဂဖြစ်နေသူတွေသာမကမြို့မှာရှိတဲ့အဓိကဆေးရုံကြီးနဲ့ရောစီးပွားရေးလုပ်ငန်းတွေနဲ့ရောအတူတွဲပြီးတော့ကွန်ပျူတာကဘာတွေကနေအချက်လက်တွေကိုစိတ်ဝင်စားစရာပုံစံနဲ့ပေးနိုင်ဖို့ကျွန်တော်တို့ကလုပ်နေပါတယ်။ကိုယ်ပိုင်ဂိမ်းတွေထွင်ပါတယ်။ပညာပေးဂိမ်းတွေလည်းထွင်ပါတယ်။ဒီကြားကန်ကတဆင်းလူတွေရဲ့ဘဝတွေပေါ်ဘယ်လိုတက်ရောက်အောင်လုပ်နိုင်မလဲဆိုတာကိုကျွန်တော်တို့ကသိအောင်ကြိုးစားပါတယ်။
အဲ့တော့ Cora Company ရဲ့ CEO Simon Labostrip ပါသူတို့ company အနေနဲ့ဒီ virtual reality နည်းပညာသုံးပြီးတော့မှဒိမတ်ကကျောင်းသူကျောင်းသားတွေပညာသင်ကြားနိုင်ရေးအတွက်ရည်ရွယ်ပြီးတော့ VR ပညာသင်ကြားရေး software တွေကိုလည်းတီထွင်နေပါတယ်
Right now it's super important to especially for a small country to Denmark to be upbeat or worse
ကျွန်တော်တို့နိုင်ငံလေးတခုအနေနဲ့စိတ်ပြေတက်ကြွနေဖို့တိတ်ကိုရည်ကြည်ပါတယ်ကျွန်တော်နိုင်ငံရဲ့ယဉ်ကျေးမှုနဲ့မကိုက်တဲ့သင်ကြားရေး software မျိုးကိုနိုင်ငံကြီးတခုကဖန်တီးပေးမယ်ဆိုတာမဖြစ်တဲ့ကိစ္စမျိုးပါဒါကြောင့် virtual reality နည်းပညာအကြောင်းကျွန်တော်တို့နိုင်ငံကလေ့လာဖို့လိုတယ်။ပညာသင်ကြားရေးတွေမှာအသုံးချဖို့လိုတယ်။ကိုယ်ပိုင် software တွေတီထွင်နိုင်ဖို့လိုပါတယ်။ဒါမှဒိမတ်ယဉ်ကျေးမှုနဲ့အန်ကိုက်မဲ့ software တွေသုံးပြီးသင်ကြားတာတွေလုပ်နိုင်မှာပါ
။ Cora Company ရဲ့ virtual reality ဆိုင်ကြီးမှာဆိုလို့ရှိရင်ဒီ Google Company ထုတ်အင်တာနက်ဈေးသက်သာအောင်လို့ဂတ်ထုဆက်ကူနဲ့လုပ်ထားတဲ့ VR headset ကစပြီးတော့ Samsung ကထုတ်တဲ့ VR headset အလဲနောက်တိတ်ပြီးတော့မှဈေးကြီးတဲ့ Oculus Rift headset တွေအထည်ကိုမျိုးစုံရှိပါတယ်။ဒါကြောင့်မို့လို့ဒီ VR နည်းပညာလေ့လာရေးလာကြတဲ့အကြောင်းသူကျောင်းသားတွေအနေနဲ့ VR headset မျိုးစုံနဲ့သူတို့အတွက်ထွင်ထားတဲ့ software တွေကိုကိုယ်တိုင်ဝတ်ဆင်သုံးကြည့်လေ့လာကြည့်နိုင်ပါတယ်
။ I have read about virtual reality before and I've seen others trying it but I have never tried it myself and it is a brand new world.
Virtual reality အကြောင်းကျွန်မအရင်တုန်းကဖတ်ဖူးပါတယ်။သူများတွေတုံးကြည့်တာလည်းတွေ့ဘူးတယ်။ကိုယ်တိုင်းတော့တခါမှမစမ်းကြည့်ခဲ့ဘူးပါဘူး။တကယ်ကိုကဘာတစ်တခုတည်းကိုရောက်သွားသလိုပါပဲ။ဒီနေရာမှာကိုတကယ်ရှိနေတယ်ဆိုတာစိတ်ထဲမှာခဏမိသွားပါတယ
်။ VR နည်းပညာရဲ့ထူးခြားချက်ကအဲ့ဒါပဲမဆမြမွေရဲ့။ VR headset တွေတက်ပြီးတော့ကွန်ပျူတာကဘာတွေကဖန်တီးမှုတွေကြားတဲ့ရောက်သွားကြတဲ့သူတွေကိုကျွန်တော်လည်းအပြင်မှာခဏခဏတွေ့ဘူးတယ်။သူတို့ကိုမြင်ရတာနေရာတစ်တခုမှာတွေ့ကြုံတစ်တူကိုရှာကြသလိုမျိုးသူတို့ရဲ့လှုပ်ရှားမှုတွေကိုမြင်ရတာလေ
။ကျွန်တော်လည်းဒီ VR headset အစမ်းဝစ်ကြည့်ဘူးတဲ့ကိုသားညုံဝဲကိုကပါအဲ့ဒီဖန်တီးကဘာတဲ့ရောက်နေသူတယောက်လို့ဖြစ်ပြီးတော့ကိုကိုကလည်းကွန်ပျူတာလူသားလို့လို့ဘာလို့လို့ခန်းစားရတယ
် My favorite thing is showing people virtuality and then when they take off the goggles like whoa I forgot that I was
ကျွန်တော်သဘောကျဆုံးကတော့ virtual reality နည်းပညာကဘယ်လိုလဲဆိုတာသူများတွေကိုပြတဲ့အခါတိုင်းမှာသူတို့ VR headset တွေကိုချက်လိုက်ပြီးအရင်တည်းကဒီခန်းထဲမှာဒီလူတွေရှိနေတာပါလားဆိုတာကိုပြန်သတိရသွားကြတဲ့အခါမှာကွန်ပျူတာကဘာထဲရောက်သွားပြီးတော့အပြင်ကဘာမှာကိုတကယ်ရှိနေတယ်ဆိုတာမိသွားကြတာကိုမြင်ရတိုင်းကျွန်တော်တိတ်သဘောကျပါတယ
် HIS market ဆိုတဲ့ချက်လက်တွေစုဆောင်သုံးသပ်တဲ့ကုမ္ပဏီကြီးရဲ့ခန်းမှန်းချက်အရဆိုရင်တော့ virtual reality နည်းပညာသုံးဖျော်ဖြေလုပ်ငန်းကြီးက2020ခုနှစ်အကုန်မှာအမေရိကန်ဒေါ်လာ 3.3 ဘီလီယံအထိတန်တဲ့လုပ်ငန်းကြီးဖြစ်နေလိမ့်မယ်တဲ့မဆင်မြင်မွေ
VR headset တွေသုံးတဲ့သူကလည်း2020ခုနှစ်မှာဆက်ဆက်တန်းအထိများနေလိမ့်မယ်လို့တွက်ဆထားတဲ့ရှင်းအဲ့လိုမျိုးပို့ပြီးတော့တိုးတက်နေမဲ့နည်းပညာတစ်ခုဖြစ်တာကြောင့်မို့လို့ဒိန်းမတ်နိုင်ငံကနည်းပညာရှင်တွေက virtual reality ကိုသူတို့နိုင်ငံရဲ့ပညာသင်ကြားရေးမှာကြည်ကြဲပြပြအသုံးချနိုင်ဖို့ကြိုးစားနေကြတာဖြစ်ပါတယ်ရှင်း